အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်မုံတော်ဒေသအတွင်းမှာခီးလန်းတခြားမိုင်းခွဲရှင်းလင်းမှုတွေလုပ်နေရဆဲဖြစ်တာကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်မှုတွေမှာနှောင့်နှေးမှုတွေဖြစ်ရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဘေးလွယာတွေမှာတင်းရှောင်ခိုလုံနေရတဲ့ဒုက္ခသည်တွေအတွေ့နေထိုင်စားသောက်ရေးအခက်အခဲရှိနေပြီးဒေသအတွင်းလုံခြုံရေးဟာစိုးရိမ်စရာအနေထားရှိနေဆဲပဲလို့လည်းပြောပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ရဲစခန်းနေရဲကင်းနေနဲ့လုံခြုံရေးအခြေဆိုင်တပ်စခန်း30ကိုတပြိုင်နက်တည်းလူအင်အား3အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောဒေသတွေကဒုက္ခသည်တွေကိုကူညီရေးနဲ့ပိတ်မိနေစေကျေးရွာတွေကပြည်သူတွေကိုလိုက်လံကယ်ထုတ်ပေးနေတဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေတဲ့ခရီးလန့်တွေမှာမိုင်းထောင်မှုတွေရှိနေတာမို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးမှုတွေဖြစ်ရတယ်လို့သိရပါတယ်တမတော်နဲ့နယ်မြေကန်လုံခြုံရေးတပ်တွေကကူညီကယ်ဆယ်ရေးအဖွဲ့တွေကိုလမ်းကြောင်းတာဝန်ယူနယ်မြေရှင်းလင်းပေးပေမဲ့လို့ဒီကနေ့မောင်းတော်ရဲသွားတဲ့လမ်းမှာတော့မိုင်းရှင်းလင်းရပြီးလုံခြုံရေးကစိုးရိမ်ရတဲ့အတွက်ရိတ်ခါပို့သွားတဲ့ကူညီရေးအဖွဲ့တွေနောက်ကျောင်းပြန်လှည့်လာရတယ်လို့မောင်းတော်ကကြေးရွာတွေကိုကိုယ်တိုင်သွားရောက်ကူညီပေးနေတဲ့မြမလူမှုဘဝတိုးတက်မြင်မာရေးအဖွဲ့ကဦးနေမျိုးစင်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်ကအခုဒီမနေ့ညလူရောပိဆရာတော်ရဲ့ညပြူဝမှုတို့ကိုအစီအစဉ်ပေးကြရကျွန်တော်တို့စစ်ကားတွေနဲ့ပေါ့ကောင်းပိုင်းခြေပြေးလုံခြုံရေးရင်နဲ့စစ်ရင်နဲ့ကျွန်တော်တို့ကြီးကန်းမြေဟိုပချမ်းကိုပေါ့နော်ကျွန်တော်တို့ပိတ်မိနေတဲ့ရွာတွေရှဲဆိုပြီးတော့ကျွန်တော်တို့သွားကြရင်နဲ့ကဲသေးပစ္စည်းတွေသွားပို့ကြရတာကားအလုံးပေါင်းကျွန်တော်တို့6-7တော့သွားကြတယ်သွားကြတော့အကြီးပြင်ဌာနချုပ်အထွက်မောင်နှမရွာဆိုတာရှိတယ်အဲ့ရွာအထွက်မှာအမိုင်းတွေစတွေ့တာနဲ့ဆက်သွားလို့မရဘူးပေါ့နော်စစ်ကတပ်မတော်သားတွေမိုင်းရှင်းလာတားတစည်းတော့ထိသွားတယ်လို့ပြောတယ်ကျွန်တော်ရှေ့တွင်မှာသူတို့သွားနေတယ်ပြင်းရှင်းရှင်းရတာတွေပါလည်းရှိတယ်အဲ့လည်းကျွန်တော်တို့ရရင်နဲ့ပြန်လှည့်လာရတယ်ကျွန်တော်ရဲ့ကိုကိုကြော်ရဲ့ပေါ့ကျွန်တော်တို့ကဲသေးစားတော့ကုန်နေပါတဲ့ကားတွေပြန်လှည့်လာတော့အခုကျွန်တော်တို့မောင်တော်ကိုပြန်ရောက်လာတယ်မောင်တော်မျိုးခံကြီးကတော့တော်တော်ကို80ရာခိုင်နှုန်းတော့မရှိတော့ဘူးထင်တယ်ကကျွန်တော်လိုက်ကြည့်တာတော့ကိုကုန်အင်းနေပြီတော့ဆက်တွေဘူတီတော်တို့ထွက်သွားကုန်ကြပြီ
ဘူတီတော်နဲ့မောင်တော်ဒေတာတွင်ကအကြမ်းဖက်တိုက်ခိုက်မှုကြောင့်အသက်ဘေးကလွတ်အောင်တင်းချောင်လာရတဲ့ရခိုင်အပါဝင်မြို့ကမန်ဟိန်နူစတဲ့တိုင်းရင်းသားဒုက္ခသည်တွေအတွက်လိုအပ်တာတွေကိုလည်းကမန်တိုင်းရင်းသားတွေဘက်ကလည်းကူညီကယ်ဆယ်ဆောင်ရွက်ပေးနေပါတယ်လို့ကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ
်ဘူလလောက်ဆိုဖြစ်နေတဲ့ဟာမှာတိုင်းရင်းသားတွေမြို့တိုင်းရင်းသားတွေရှိတယ်ရခိုင်တိုင်းရင်းသားတွေရှိတယ်အဲ့ဒီအပေါ်မှာကျွန်တော်ကမန်တိုင်းရင်းသားအဖွဲ့တွေကတော့ကူညီကယ်ဆယ်ရေးဝန်ဝန်ဖန်ဖို့ကိုပူးပေါင်းဆောင်ရွက်နေတာရှိတယ်။နောက်ကျွန်တော်တို့စံနယ်ဖက်တော့ဆက်ပြေဖက်တော့မှာရှိတဲ့ကမန်တိုင်းရင်းသားတွေကလည်းကျွန်တော်တို့တိုင်းရင်းသားတွေမိသူဒုက္ခရောက်တဲ့လူတွေအဲ့ဒီလူတွေအတွက်ဝန်ဝန်ဖန်ဖို့ပေးနေတာတွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့ကျန်းဖက်မှုအလုံးကိုစုံစားပါတယ်၊တန့်ခွက်ပါတယ်။နောက်တစ်ခုကကျွန်တော်တို့အစိုးရဖက်ကလည်းတိုင်းတွေးနိုင်ပြီးတော့ကျန်းဖက်မှုရောက်ဒုက္ခရောက်ကြတဲ့လူတွေကိုအတက်နိုင်ဆုံးပေါ့နော်။သူကြီးချေချင်းတာတို့နေရာချပေးတာတို့ဒါမျိုးလေးတွေကိုကျွန်တော်တို့ကဖြစ်စေချင်ပါတယ်။နောက်တစ်ခုကဒီအခုဖြစ်ဖြစ်နေတဲ့အတိုင်းအတာတွေကိုလည်းမမှန်တန်ကန်ဆောင်ရွက်ပြီးရင်အရေးကြီးတဲ့လူကိုယူအရေးမကြီးတဲ့လူကိုကြားလို့လည်းတို့ကဥပဒေတိုင်းဆောင်ရွက်စီချင်တယ်လို့ကျွန်တော်အကြံပေးချင်ပါတယ်ခင်ဗျာ
။အကြံဖတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်နှောဒေတာတွင်ကခြေရွာတွေကနေဘူးတီတော်နဲ့မောင်နှောမျိုးဘက်ကိုထွက်ပြေးတိမ်းရှောင်လာရတဲ့ဒုက္ခသည်ဥယေကထောင်ချီရှိနေပြီးတော့သူတို့အတွက်စားနဲ့ရိတ်ခါနဲ့နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့ဥနေမျိုးစင်ကပြောပြပါတယ်
။အခုကျွန်တော်ရောက်နေတဲ့လူတော်ပြည်ကျောင်းမှာဆိုရင်နေရာမရှိတော့လို့တိမ်မာလဲနေရာလူတွေကျွန်တော်တို့တက်နေနေရတယ်။အကုန်လုံးပပတ်လဲပေါ့။ကျန်တဲ့ကျောင်းတိုင်းဒီမှာလည်းအများကြီးပညာရေးကုသိုလ်ဖြစ်ကျောင်းတွေမှာဒီကုသိုလ်ရေးလှုပ်ထားတွေ့ပါတချို့တော့စာသင်ကျောင်းတွေမှာပေါ့။တချို့ကျတော့လေဟိန္ဒူဆိုဟိန္ဒူလူမျိုးဟိဘာသာဝင်တွေကြီးပဲပေါ့နော်။ဒီကအဲစာသင်ကျောင်းတွေမှာစုပြီးတော့300-400အဲ့လိုစုနေကြတာ။အဲ့လိုမျိုးတွေပေါ့။200-300လေးအဆင်ပြေသလိုနေနေကြတာရှိပါတယ်။ဒီတော့တော့ဒီ5ရက်အထိကတော့ကတ္တနာမရှိတော့ဘူး။ဟုတ်တယ်တကယ်သေးစခန်းရောက်ထားတဲ့ပြည်သူတွေအတွက်ပေါ့။သို့တော့5ရက်အလွန်နောက်ပိုင်းကုညီကယ်ဆယ်ရေးစီတီရောက်မလာခဲ့သည့်ရှိတော့သူတို့တွေလည်းသူ့ရွာတွေကိုပြန်လည်ခြေချဖို့အတွက်မိုင်းရှင်းလင်းပေးဖို့အစအနေနဲ့အဆုံးပေါ့။အဲ့ဒီအတွက်သူတို့ပြန်လည်ခြေထူထောင်မှုနဲ့ဆက်လက်အသက်ရှင်မှုအတွက်ကတော့နည်းနည်းအခက်အခဲကြုံနေမယ်ကျွန်တော်တို့ထင်တယ်ခင်ဗျ
။ရခိုင်ပြည်နယ်အတွင်းမောင်နှောဘက်ကတင်းချောင်လာတဲ့ပြည်သူတွေအတွက်လိုအပ်ချက်တွေကိုတော့ရခိုင်ပြည်နယ်အစိုးရတက်မတော်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးအပါအဝင်လူမှုကူညီကယ်ဆယ်ရေးအသင်းအဖွဲ့တွေဘက်ကလည်းဝိုင်းဝန်းကူညီပံ့ပိုးပေးနေကြတာဖြစ်ပါတယ်။ဒုက္ခသည်တွေအတွက်ရေဒိုကူညီကယ်ဆယ်ရေးလိုအပ်တယ်လို့ရေရှည်လူမှုဘဝပြန်လည်တည်ဆောက်ရေးတွေအတွက်လည်းရေရှည်စီမံကိန်းချစနစ်တကျဆောင်ရွက်ဖို့လိုတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်။